ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်နဲ့ပတ်သက်လို့ ICJ နိုင်ငံတကာတရားရုံးကိုမြန်မာဘက်ကအထောက်အထားတွေတင်ပြလျှောက်လဲချက်ပေးရမယ့်ရက်ကိုတရားရုံးကတလအချိန်တိုးပေးလိုက်ပါတယ်။မြန်မာဘက်ကပြန်လည်ခြေပါဖို့ပြင်ဆင်စရာတွေရှိသေးတာကြောင့်အချိန်တိုးတောင်းခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA မြန်မာပိုင်းကိုပြောပါတယ
်။ဆက်လက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ထပ်မံပြောကြဒါဖြစ်ဆွဆရာတွေရှိတယ်ပုံမှုခိုင်မာအောင်လုပ်ဆရာတွေရှိတယ်။အဲဒါကြောင့်မို့ကျွန်တော်တို့အနေနဲ့ဒါအချိန်ရှိဆိုင်ဒီပေါ်တော့ဒီဖြစ်တယ်အဲ့ဒါနဲ့ပတ်သက်ပြီးလည်းဒါအချိန်တလရှိဆိုင်တယ်လို့ပြောသိရပါတယ
် ICJ တရားရုံးရဲ့မှတ်တမ်းအရကတော့အာဏာသိမ်းပြီးတော့ဆေးအုပ်ချုပ်ရေးအပြောင်းလဲဖြစ်နေတာ COVID-19 ရောဂါကူးစက်မှုတားဆီးရေးကိစ္စတွေလောက်ကင်ခဲ့တာအမှုနဲ့ပတ်သက်လို့အထောက်အထားရှာဖွေရတဲ့အကန့်အသတ်ဘာသာပြန်မှုလိုအပ်မှုတွေကြောင့်အချိန်ပိုလိုအပ်တယ်လို့မြန်မာဘက်ကအကြောင်းပြချက်ပေးပြီးတော့ February လ2024ခုနှစ် February လအထိသက်တမ်းတိုးပေးဖို့တောင်းဆိုတယ်လို့ဒီတရားရုံးမှတ်တမ်းတွေထဲမှာဖော်ပြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေတဲ့ဒါမှမဟုတ်မြန်မာနိုင်ငံကိုပြန်ဖို့စီစဉ်နေတဲ့ဒုက္ခသည်တချို့ရဲ့တက်တေထွက်ဆိုချက်တွေကလည်းလိုအပ်နေတယ်လို့မြန်မာဘက်ကအကြောင်းပြပါတယ်။ဒါပေမဲ့ ICJ တရားရုံးကတလာပဲတက်တန်းတိုးပေးတာကိုလည်းတရားရုံးရဲ့မှတ်တမ်းတွေထဲမှာတွေ့ရပါတယ်။အခုလိုတက်တန်းတိုးပေးဖို့မြန်မာဘက်ကတောင်းဆိုတာဟာအကြောင်းပြချက်မခိုင်လုံဘူးလို့တရားစွဲဆိုတဲ့ဂမ်ဘီယာနိုင်ငံကလည်းကန့်ကွက်ခဲ့ပါတယ်။ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာစာချုပ်ကိုချိုးဖောက်တယ်ဆိုတော့ဂမ်ဘီယာနိုင်ငံရဲ့ဆွဲဆိုချက်နဲ့ပတ်သက်ပြီးတော့ရှေ့သတင်းပတ်ဧပြီလ23ရက်နေ့မတိုင်ခင်မှာနှစ်ဖက်အထောက်အထားတွေတင်ပြဖို့အတွက်ပြီးခဲ့တဲ့နှစ်ဇူလိုင်လမှာ ICJ တရားရုံးကဆုံးဖြတ်ခဲ့တာပါ။ဒါကြောင့်မြန်မာဘက်ကရှောက်လဲချက်ပေးရမယ့်ရက်ကို2024ခုနှစ် February လ24ရက်နေ့အထိတက်တန်းတိုးပေးဖို့တောင်းဆိုခဲ့ပေမဲ့တရားရုံးကဒီနှစ်မေလ23ရက်နေ့အထိပဲတစ်လတက်တန်းတိုးပေးတာဖြစ်ပါရဲ့ရှင်။